ကချင်ပြည်နယ်အရှိချမ်းချီဖွေမြို့မှာတော့စစ်ကောင်စီတပ်ဖွဲ့တွေကိုကချင်လူမျိုးရေးတပ်ကပူးပေါင်းတပ်တွေနဲ့အတူတိုက်ခိုက်နေပြီးတော့နေမြေတချို့ကိုထိန်းချုပ်လိုက်နိုင်ပြီလို့ကချင်လူမျိုးရေးအဖွဲ့ KIA က VOA ကိုပြောပါတယ်။စစ်ရေးပြင်းထန်လာတာနဲ့အမျှဒေသခံပြည်သူတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။တစ်ချိန်တည်းမှာပဲ MMDA ကိုကန့်တပ်တို့ထိန်းချုပ်ထားတဲ့လာရှိုမြို့ကိုစစ်ကောင်စီကလေးချောင်းကနေတိုက်ခိုက်နေပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းကစစ်ရေးအခြေအနေနောက်ဆုံးသတင်းပေးပို့ထားတာကိုရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုစီသူတင်ပြပေးထားပါဗျာ
KIA နဲ့ပူးပေါင်းတပ်တွေတိုက်ခိုက်နေတဲ့ချီပွေမြို့မှာတနင်္လာနေ့အစောပိုင်းကတိုက်ပွဲတွေဖြစ်ပွားနေကြပါတိုက်ပွဲအတွင်းချီပွေမြို့မှာရဲစခန်းအပါဝင်ကာကင်းစခန်းနဲ့စုပေါင်းဂိတ်တွေကိုသိမ်းယူထားပြီးဗျူဟာဂုံးကတော့မသိမ်းနိုင်သေးကြောင်း KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမကြီးနော်ဘူးက VOA ကိုပြောပါတယ
်ချီပွေဆော့လို့ရှင်မအဲ့ဒီဘက်မှာမင်းမနဲ့နာမည်ဝန်ကြီးကလည်းနဲ့တိုက်ပွဲဖြစ်တာရှိပါလေကျွန်တော်ကတော့ဒီနေ့မနေ့ပိုင်းမှာအတီးတင်းလို့ရပြီလို့ပြင်ပေးလာပါတယ်။ချစ်ဖွေကတော့မနေ့ညနေပိုင်းမှာမြို့သွေးမှာမြို့မရေစခန်းလေအဲနောက်ကာကင်ပို့စ်ဒီအဲ့ဒီစခန်းကစုပေါင်းကြည့်ရတော့တင်းလို့ရပြီလို့ပြောတယ်။အပြူဟာကုန်းတက်မှာတော့မတိကျတဲ့ဘို့လို့ပြောတယ်။ဒီနေ့ဒါတော့ဘယ်လိုမှမသိဘူး။တော့ဘက်ကတော့အခြေအနေမချရသေးပါဘူး။
ဒီကနေ့ညနေပိုင်းနောက်ဆုံးအခြေအနေကိုတော့ဆက်သွယ်နေဆဲဖြစ်ကြောင်းပြောပါရယ်။ချီပွေနဲ့ဆက်သွယ်ရှိသူတူကတော့ချီပွေမြို့ကလူတော်များများမြို့ကိုစွန့်ခွာတိမ်းရှောင်နေကြောင်းပြောပါရယ
်။ချီပွေမြို့သူမြို့သားတွေကတော့ချီပွေကလူတွေကတော့အကုန်လုံးမြို့ထဲကနေပြတ်လာကြတယ်လို့ပြောကြတယ်။သူကနန်ဦး၊ဟောပဲနာမောတို့၊နန်ဦး၊ယောနီရောပေါ့နော်။ဒီရင်တော့ဒီဘက်ဟောနမိုင်းတက်ပေါ့။နမိုင်းတက်ကြတော့ဒီလေးလေးပါလို့ပြောကြတယ်
ဒီမှာတရမီရချို့မှာတော့ချီပွေပြူဟာဂုံးကိုတင်ယူလိုက်ပြီးစစ်ကောင်စီတပ်တွေဟာပန်ဝါဘတ်ဆုတ်ခွာသွားကြောင်းပေါ်ပြတာတွေရှိပါတယ်။ဒီအပိုင်းမှာတော့ကချင်ပြည်နယ်အတွင်းကမိုးမောက်မြို့နယ်ဖားကန့်မြို့နယ်တွေဘက်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲရှိနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းက MND ကိုကန့်တပ်တွေတင်ထားတဲ့လာရှုမြို့ကိုတော့စစ်ကောင်စီကဒီနေ့နေ့တကောင်ရံအကျော်ည12နာရီခွဲအကျော်မှာလေကြောင်းကအနည်းဆုံးဘုံ3လုံးကျဲချခဲ့ပါတယ်။ဒေသခံတူကတော့ဒီနေ့လာရှုမြို့လေကြောင်းတက်ခိုက်ခဲ့တယ်လို့မင်းညပိုင်းကလည်းမိုင်းရဲ့ဘက်မှာတိုက်ခိုက်တာရှိခဲ့ကြောင်းအခုလိုပြောပါတယ်
။ဒီနေ့ကတော့၃လုံးခါတာပေါ့ရပ်ပတ်ဆက်ဖြစ်ပေါ့နံပါတ်7ပေါ့အဲ့ဒီအောင်စေတနာကလမ်းတွယ်နေ့ရထိတ်နားလေးမှာပေါ့နှလုံးပေါ့ဗျာနှလုံးစဉ်အိမ်ကတက်တက်ကြတာနှလုံးကတော့အိမ်ပေါ်တက်တက်မကြဘူးဒါနဲ့ဖြိခိုက်မှုတော့တအားများတာပေါ့အဲ့မှာနောက်ခတ်တစ်လုံးကကြတော့ရပ်ပတ်ဆက်နေ့ဒါဝါရှော့ရှိတယ်သူရဲ့နောက်မှာပဲမနေ့ကကြတော့9နာရီလောက်အချိန်မှာမိုင်းရဲ့ကနေလာစုပဲဖတ်တက်တက်ပေါ့ဗျာဟိုရရဲ့လွှဲငင်းရဲ့နံနေရာချတာပေါ့အားလုံး9လုံးချတယ်လို့ပြောတယ
်ဒေတာတွင်သတင်းမီဒီယာတွေမှာတော့ဒီကနေ့တက်ခတ်မှုမှာလူတယောက်ထိခိုက်ပြီးတော့နေ9လုံးပျက်စီးခဲ့ကြောင်းနဲ့ဒီလ28ရက်နေ့ညကရက်ွက်8မန်စုဇေနီတက်ခတ်မှုမှာတော့နေအိမ်အလုံး20ခန့်ပျက်စီးခဲ့ကြောင်းဖော်ပြပါရယ်ဒီကနေ့မနက်ပိုင်းလာရှိုမြို့လေကြောင်းတက်ခတ်မှုဟာ9ချိန်မြောက်တက်ခတ်တာဖြစ်ပြီးတော့လာရှိုမြို့ကန်တွေထပ်မံတင်းရှောင်တာတွေရှိပါတယ်စစ်ကောင်စီကနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့ထုတ်ပြန်ပြီးတဲ့နောက်လာရှိုမြို့ကိုလေကြောင်းကနေ3ချိန်ထပ်မံတက်ခတ်ခဲ့တာလည်းဖြစ်ပါတယ်ခုနောက်ဆုံးတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးဒီအပိုင်းမှာတီဘောနဲ့နောင်ချူမြို့နယ်တောင်ခမ်းဘက်မှာစစ်ကောင်စီနဲ့ DNL ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲရှိပါတယ်ခင်ဗျာ
ဒါကတော့ကချင်ပြည်နယ်ချီပွေမြို့မှာကချင်လူမျိုးရေးတပ်ပူးပေါင်းတပ်တွေကစစ်ကောင်စီရဲ့ချီပွေမြို့မှာရဲစခန်းအပါအဝင်ကာကင်းစခန်းနဲ့စုပေါင်းဂိတ်တွေကိုထိန်းချုပ်လိုက်နိုင်တဲ့အခြေအနေကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်